အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်လည်အသက်ဝင်လာအောင်လုပ်ဖို့အရေးပေါ်လိုအပ်နေတယ်လို့မစ်မက်ကော်နယ်အပါအဝင်အထက်လွှတ်တော်ပါတီနှစ်ပါတီကအမတ်တွေကအင်ကာနေ့မှာတောင်းဆိုထားကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်နဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID ညွှန်ကြားမှုစမတ်တပါဝါတို့ကိုပေးပို့တဲ့စာကိုသတင်းထုတ်ပြန်ရမှာအခုလိုပြောလိုက်တာပါ။ဒေါက်တာကပြထားခဲ့တဲ့တည်စင်းနိုင်တော့လက်နဲ့မဟုတ်တဲ့ထောက်ပံ့ကူညီမှု non lethal assistance ကိုမလိုအပ်ဘဲကျင်းကျင်းမြောင်မြောင်အတိတ်ပဲဖွဆိုပြီးအကောင့်ထဲဖော်နေတာနှိကွေးတာကြောင့်ခုခံရေးအားစုတွေကိုအချိန်ကြိုက်တက်ရောက်မှုရှိရှိထောက်ပံ့ကူညီရမယ့် American စုရဲ့ကြိုးပမ်းမှုတွေကိုအရေးပါပါနှောက်နှေးစေတယ်လို့လည်း Mitch McConnell တို့ကပြောပါတယ်။စီးပစ္စည်းတွေ၊ကြီးကားတွေ၊စောစောစီးစီးအချက်ပေးတဲ့ Raider စနစ်၊ Drone ဖြစ်စနစ်တွေစစ်ကောင်စီရဲ့ ISR ထောက်လိုင်းရဲ့ Drone ဖြတ်ကရိယာတွေဒါတွေကိုပေးခြင်းအပြင်စစ်ကောင်စီရဲ့တိုက်ခိုက်မှုကနေခုခံရေးအင်အားစုတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်လို့ Miss McConnell ကဆိုပါတယ်။လွတ်တော်ကနေလုံပိုင်ခွင့်ပေးထားပါရဲ့ဒီလိုအသက်ငယ်ပစ္စည်းတွေကိုမပေးဘူးဆိုတဲ့မူဝါဒကြောင့်ဖြစ်ရတာလို့နားလည်ပြီးအဲ့ဒီမူဝါဒကိုပြန်လည်စဉ်းစားဖို့လွတ်တော်အမိုက်တွေကတိုက်တွန်းတော့ပါတယ်။